မြောက်ကိုရီးယားနိုင်ငံအနေနဲ့မြန်မာနိုင်ငံကိုအတုယူပြီးဖြုတ်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကမြောက်ကိုရီးယားကိုတိုက်တွန်းပြောကြားလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုသားညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ပြည်ထောင်စုက9ရက်ကြာခီရောက်ရှိနေတဲ့တောင်ကိုရီးယားသမ္မတပတ်ဂွင်ဟဲနဲ့အင်္ဂါနေ့ရုံးကလုပ်တဲ့ပူးတွဲသင်းစာရှင်းလင်းပွဲအတွင်းမှာသမ္မတအိုဘားမားကပြောကြားသွားတာပါ။အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်နှစ်ဦးအင်္ဂါနေ့ကလုပ်တဲ့အစည်းအဝေးအတွင်းမှာတော့မြောက်ကိုရီးယားကိစ္စနဲ့နျူကလ িয়ার ချင်းချောက်မှုတွေကိုဘယ်လိုကင်တွယ်မလဲဆိုတာကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ယူဆပါရတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့မြန်မာနိုင်ငံကိုဥပမာထားပြီးတော့နိုင်ငံတကာနဲ့ထိတွေ့ဆက်ဆံမှုတွေကိုလမ်းဖွင့်ဖို့သမ္မတအိုဘားမားကအင်ကာနေပူးတွဲသင်္ဆာရှင်းလင်းပွဲမှာပြောကြားသွားပါတယ
်။ And we discussed that Pyongyang should take notice of events in countries like Burma.which as it reforms
မြောက်ကိုရီးယားအနေနဲ့ပြုပြင်ပြောင်းလဲရေးတွေလှုပ်လာတဲ့မြန်မာနိုင်ငံလိုတိုင်းပြည်တွေကအဖြစ်အပျက်အခြေအနေတွေကိုအတူယူတင်တယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံဟာအခုဆိုရင်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပါဝင်နိုင်ငံတကာနဲ့ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုတန်တမာရေးဆက်ဆံမှုတွေပို့ပြီးတိုးလှုပ်လာနေပါပြီ
အမေရိကန်ခေါင်းဆောင်တွေအနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့မြန်မာကအတူယူဖို့ဆိုပြီးတော့ပြီးခဲ့တဲ့ကာလတွေတုန်းကလည်းမကြာမကြာပြောခဲ့ဘူးပါတယ်မြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာပြီးနောက်ပိုင်းမှာတောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံမှုတွေပိုတိုးလာသလိုပဲအမေရိကန်ပြည်ထောင်စုနဲ့လည်းအရင်လိုမဟုတ်တော့ဘဲနဲ့ဆက်ဆံရေးအတော်ပြေပြေလာခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဟာအရင်တုန်းကမြန်မာစစ်ဆေးရနဲ့ဆက်ဆံပြီးတော့ကုန်သွယ်ရေးလုပ်ငန်းတချို့လုပ်တာရှိပေမဲ့အခုနောက်ပိုင်းဆက်ဆံမှုတွေမှာပိုပြီးတော့ကျေပြန့်လာတာတွေ့ရပါတယ်။တောင်ကိုရီးယားကုမ္ပဏီတွေဟာမြန်မာနိုင်ငံထဲမှာဒီစောက်လုပ်ရေးတပ်တုမိုင်းစိုက်ပျိုးရေးလက်ဆစ်စွမ်းအင်မော်တော်ယာဉ်ထုတ်လုပ်ရေးလုပ်ငန်းဆက်သွယ်ရေးဒီအဆရှိတဲ့လုပ်ငန်းအတော်များများမှာယင်းနှိမ့်နှံပိုးအတွက်စိတ်ဝင်စားနေကြတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြီးခဲ့တဲ့နှစ်အတွင်းကပြောခဲ့ပူးပါတယ်။2012ခုနှစ်ဇန်နဝါရီလဆင်းရဲဆိုရင်တော့တောင်ကိုရီးယားနိုင်ငံရဲ့ယင်းနှိမ့်နှံမှုဟာမြန်မာနိုင်ငံထဲမှာလုပ်ငန်း48ခုရှိပြီးတော့စုစုပေါင်းအမေရိကန်ဒေါ်လာ 1.9 ဘီလီယံရှိတယ်လို့မြန်မာစုရရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီမြန်မာနိုင်ငံနဲ့ဆက်ဆံရေးတစ်ဖွင့်ပြီးတဲ့နောက်ပိုင်းအရေးယူတန်ခတ်မှုအချို့ကိုယာယီဆိုင်းငံ့လိုက်ပြီးတော့အမေရိကန်ယင်းနှိမ့်နှံမှုတွေနဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေမြန်မာနိုင်ငံထဲမှာလုပ်ကင်ခွင့်ပေးခဲ့ပါတယ်။မကြခင်ကဆိုရင်တော့ဒီမြန်မာအစိုးရဘိုင်းတာဝန်ရှိသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတာတွေကိုလည်းဒီအမေရိကန်နိုင်ငံကြီးဝင်ကြီးကနေပြီးတော့ပြန်လဲရုပ်သိမ်းပေးခဲ့ပါတယ်။ဒါပေမဲ့လည်းအရေးယူမှုအတော်များများကဒီယာယီဆိုင်ငံ့ထားတဲ့သဘောမှပဲရှိပြီးတော့အားလုံးဟာဥပဒေအရတည်ရှိနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုမျိုးအရေးယူမှုတွေကိုဥပဒေအတိုင်းဆက်ထားတာဟာမြန်မာနိုင်ငံထဲမှာအပြောင်းအလဲတွေရှိတယ်ဆိုတာကိုအသိအမှတ်ပြုပေမဲ့လုံဆောင်စရာတွေကျန်နေသေးတယ်ဆိုတာကိုဖော်ပြချက်ဖြစ်တယ်ဆိုပြီးအမေရိကန်တာဝန်ရှိသူတွေကပြောခဲ့ပါတယ်။အဲ့ဒီထက်မှာတော့မြန်မာနဲ့မြောက်ကိုရီးယားစီးဆက်ဆံမှုကိစ္စသတိပေးချက်လေးတစ်ခုပါဝင်ဖြစ်ပါတယ်ခင်ဗျာ